နိုဘလာစနေရဲ့အင်ဂါနေညာကတိုက်ကြီးမျိုးအနောက်တောင်ပဲ73မိုင်ကွာမြောက်အနက်6မိုင်ကျော်လောက်မှာဗဟိုဖြူပြီးပြင်းအားသေးတဲ့မှတရှိတဲ့ငလေးတစ်ခုလှုပ်ခတ်သွားတာကိုရန်ကုန်တမျိုးလုံးနဲ့ပတ်ဝန်းကျင်ကခန်းစားသိရှိခဲ့ကြရပါတယ်လက်ရှိမှာထိခိုက်သေးဆုံးမှုရှိမရှိမသိရသေးပေမဲ့ရင်းရည်စိမ်းဆောင်းသွားတဲ့အဆောက်အဦတွေရှိနေကြောင်းလူမှုမီဒီယာတွေမှာတွေ့နေရပါတယ်ဒီငလေးလှုပ်ခတ်မှုနဲ့ငလေးကြောင်းရန်ကုန်နဲ့အဆောက်အဦတွေနဲ့ပတ်သက်ပြီးအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကိုတော်ခင်မြို့တက်ကဆက်သွယ်ပြင်းပြတဲ့အခါအခုလိုစပြောပါတယ်ခင
်ဗျာ။ရန်ကုန်တမျိုးလုံးကြီးပါ၊မြို့နယ်တွေအားလုံးကြီးပါ။ဟိုငွေလောက်တာကိုသိရှိခံစားရတဲ့သဘောရှိတယ်။တန်လင်းဘက်တို့ဘာလို့လောက်ထိအကုန်သိကြတာဟုတ်။တကြီးကဘိုးဆက်ဖြစ်ပြီးတော့အခုဘိုးစလားဟိုနင်းကွန်ပျူတာကျင်လာတာ။တကြီးမျိုးအနောက်တောင်ပဲ73မိုင်ခန့်အကွာဆိုပြီးတော့မှအဲ့ဒီဘိုးပြုတ်ပြီးဒီလှုပ်တယ်လို့ပြောတာဟုတ်။အဲ့တကြီးငွေလင်းကအရင်တုန်းကကျွန်တော်တို့2019ခုနှစ်မစလာ73ရက်အဲဒီကလည်းအခါလှုပ်ဘူးတယ်အဲဒီကတော့တိုက်ကြီးမျိုးရဲ့အနောက်တောင်ပဲ9မိုင်ခန့်กว่าဟိုဘိုပြုတ်ပြီးတော့လို့ပြောတယ်အဲဒီကတော့ Mr. K က 5.8 တော့နှစ်နာရီလောက်ကြာတော့တခါဆက်ပြီးတော့ဆက်လှုပ်တယ်အဲ့ဒီနေရာမှာပဲအဲဒါတော့တိုက်ကြီးမျိုးရဲ့အရှိတောင်ပဲ9မိုင်ခန့်กว่าတဲ့အဲဒီကတော့ 4.7 ပေါ့လေသူကတေးအထဲမှာနှစ်ခါလှုပ်တာပေါ့နေရာနည်းနည်းလေးလွဲပြီးတော့အဲလုံးကတော့အစာအုပ်တွေလည်းတော်တော်ပြိုတယ်လူတွေလည်းထိခိုက်ဒဏ်ရာရတာတို့ဘာလို့အဲ့လိုမျိုးရှိတယ်အခုလုတ်တဲ့ငွေကလည်းဒီကလုတ်တဲ့ငွေကလည်းအဲတက်ကြီးရဲ့အနောက်တောင်ပဲ73မိုင်ခန့်กว่าဆိုတော့အဲ့ဒီနေရာမှာရှိတဲ့တက်ကြီးမျိုးရဲ့အနောက်ဘက်မှာဒီတက်ရွေရှိတာဟုတ်အဲ့ဒီတက်ရွေရဲ့သဘောကြောင့်လုတ်တယ်လို့ပဲပြောရမှာပဲလေ
အရင်လုတ်တာနဲ့အခုလုတ်တာနဲ့ဘာကွာလဲနည်းနည်းပြောပြပေးပ
ါအရင်ကလုတ်တာတွေကတော့ဒေးလိုက်သဘောမျိုးခါရမ်းပြီးတော့လှုပ်တာလေပကက်လွဲတယ်လို့မျိုးအခုကျတော့အပေါ်အောက်လှုပ်တဲ့သဘောမျိုးအတန်တွေပါကြားပြီးတုံးတုံးနဲ့တုံးလေးကျလောက်တောင့်ပြီးတော့မှအလှုပ်ခံရတဲ့သဘောရှိတယ်လှုပ်တဲ့ပုံစံရင်းတော့မတူဘူးဟိုအတန်တွေပါပါတဲ့သဘောရှိတယ်နည်းတော့กว่าတယ်ပိုးပတ်ဝန်းဆိုတာအလေအလက်လောက်ရှိတာကိုတိသာခံစားနိုင်တဲ့အနေအထားမျိုးရှိတယ်ငွေရဲ့ပြင်းအားလေအခုကျတော့အတန်တွေပါကြားတယ်အတန်တွေပါပါတဲ့သဘောတော့ရှိတယ်အခါတိုင်းလှုပ်တာအတန်တွေလောက်မကြားဘူးပြင်းအားရမ်းများရင်တော့အတန်တွေပါကြားရမှာပေါ့လေဒီပြင်းအားလောက်နဲ့ရင်တော့လှုပ်တာအတန်တွေပါတိတ်မကြားဒေါ်ဘုံတို့ဘာလို့ပြမလဲအတိုက်တွေပါစောင်းသွားလို့ပြောတယ်ဒီပါကီတာတို့ဒေါ်ဘုံတို့ဆိုတာကဘာမှပုံနေရှင်းအားပြော့တဲ့နေရာကြီးလေအောက်ကနေသာပြောတဲ့နေရာမှာရှိတဲ့အဆောက်အဦကပုံပြီးတော့မှထိခိုက်မှုပိုရှိနိုင်တာပေါ့ပုံနေရှင်းမကောင်းတဲ့တခြားအဆောက်အဦတွေလည်းအခုချက်ချင်းမလို့တာမသိရင်နေရာမှာအချို့လုပ်နေတာခုနကပြောလို့ဒေါ်ဘုံဘက်တို့ဟိုဒီယူဇနာဘာသာရဲ့ရှေ့ဘက်မူကုန်ဓမ္မဘက်မှာတို့ဆိုးဆောင်နေစောင်းနေဆိုပြီးတော့ကျွန်တော်ပုံဆက်ပြီးပြောကြားတဲ့လူတွေလည်းရှိတယ
်။အင်ဂျင်နီယာဘူမိဗေဒပညာရှင်တယောက်အနေနဲ့ရန်ကုန်မြို့ရဲ့အဆောက်အဦတွေအခြေအနေနည်းနည်းပြောပြပေးပါဦး
။ရန်ကုန်မြို့ရဲ့အဆောက်အဦကတော့ဒီကန်ထိုက်တာကြီးဆိုပြီးတော့မှ1980နောက်ပိုင်းပုံစံမျိုးမျိုးနဲ့ကန်ထိုက်တာတွေကစောက်ထွက်ကြတာပေါ့လေ။အဲဒီကောင်ကဒီစာကြီးကျက်တာတွေဘာလို့ရှိကြဲဘူး။တော်ဒီ control တွေပါလေတုံးမရှိကြဘူးဖြစ်တော့ရင်တော့ကန်ထိုက်တာကြီးဟောင်းနေတဲ့တန့်ခိုင်မှုကတော့ဒါစဉ်းစားရအများကြီးရှိတာပေါ့လေ။အော်တန်ကလေးလှုပ်တဲ့အခါကျတော့ဒီအောင်လေးချင်းအားနေတဲ့အခါမှာတိုက်တစ်ခုကစောင်းပြီးတော့နောက်ထပ်တိုက်တစ်ခုကိုသွားပြီးတော့ညီနေတဲ့ပုံစံမျိုးဖြစ်သွားတာပေါ့လေအချင်းချင်းတော့ပြုံမကြနိုင်ဘူးဆိုရင်လည်းဒီလိုမျိုးဖြစ်သွားလို့ရှိရင်ဒီအဆောက်ကအရင်ရှိမှအနေရှိတဲ့အနေထားမျိုးရောက်သွားတာပေါ့အဲ့ခါကျတော့အဆောက်ဦးကနေနေတဲ့လူတွေရောဒီအဆောက်ဦးပိုင်ရှင်တွေရောတော့တက်ဆိုင်ရာဒီပေါ့နော်တောင်ရှိတဲ့ဆွဲစည်းတွေရောဒီအဆောက်ဦးကိုဆက်ပြီးတော့လူတွေနေထိုင်နေမနေထိုင်နေစစ်စားစစ်ဆေးပြီးတော့မှဘလို့ပြန်ပြုပြင်ရမလဲဒါမှမဟုတ်လို့ရှိရင်လည်းလုံးဝမနေထိုင်တော့ဘူးအနေရှိတဲ့အဆောက်ဦးဖြစ်ဆိုင်မုတ်တင်ပြီးတော့ဒီမှာရှိတဲ့လူတွေတခြားတနေရာကိုတောင်းမွေးနေဖို့လိုပါတော့အဲ့လိုလုံးဝလည်းလောက်ရမှာပေါ့လေ